မြန်မာနိုင်ငံတွင်းမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိလာတာကိုအတိအမှတ်ပြုပေမဲ့လူခွင့်ရေးနဲ့ပတ်သက်လို့လှုပ်ဆောင်စရာတွေအတော်ကြာနေသေးတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်သောမက်စ်အိုဟေးကင်တာနာကပြောပါတယ်။တိုင်းဒေသတွေမှာစစ်တပ်ကကျူးလွန်ခဲ့တာတွေအပါအဝင်နိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့မြန်မာနိုင်ငံအနေနဲ့မလှုပ်ဆောင်ဘူးဆိုရင်နိုင်ငံတကာအနေနဲ့ဆောင်ရွက်ဖို့တာဝန်ရှိနေတယ်လို့လူခွင့်ရေးကိုယ်စားလှယ်ကဒီကုလသမဂ္ဂထွေထွေညီလာခံမှာတိုက်တွန်းသွားတာပါ။ဒီအကြောင်းသေးစိတ်ကိုတော့ကိုသားညူဦးကပြောပြပါမယ်ရှင်။
မြန်မာနိုင်ငံတွင်းမှာပြုပြင်ပြောင်းလဲမှုတွေရှိနေပေမဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့စိုးရိမ်စရာတွေကြံနေတော့မယ်လို့ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်သောမက်စ်အိုဟေးကင်နာနာကကုလသမဂ္ဂထွေထွေညီလာခံကိုတင်ပြသွားခဲ့တာပါထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာမြန်မာလူခွင့်ရေးကိစ္စမနေ့ကတုန်းကဆွေးနွေးကြတဲ့နေရာဒီနိုင်ငံရေးအသွင်ကူးပြောင်းမှုတရမှာအတိတ်တုန်းကဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရောအခုလက်ရှိဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပါအနာဝင်ရင်းအနေနဲ့ဖြည့်ရှင်းကင်တွယ်ဖို့လိုအပ်မယ်ဆိုတဲ့အချက်ကိုမစ္စတာကင်နာနာကအလေးပေးထောက်ပြပါရယ
် Investigations of allegations of gross and systematic human rights violations should be undertaken without delay by an independent body in an impartial and credible manner with a view to
လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးပြီးအရေးယူမှုတွေကိုတိကျလွတ်လပ်စွာရည်တည်ပြီးဘဲမလိုက်တဲ့ယုံကြည်ကိုးစားလုပ်တဲ့အဖွဲ့အစည်းတစ်ရပ်ကနေပြုလုပ်ပေးသင့်ပါတယ်အခုလိုလှုပ်ဆောင်ရမှာအစဉ်အဆက်ပြုပြင်ပြောင်းလဲမှုတွေနင်းနာခြေတွေပြန်လည်ပြိုးထောင်ပေးနိုင်မှုအစီအစဉ်တွေကိုဖော်ဆောင်ပေးဖို့လိုပါတယ်စုံစမ်းစစ်ဆေးပြီးအပြည့်ရှိတဲ့သူတွေကိုနိုင်ငံတကာလူခွင့်ရေးချိုးဖောက်မှုဥပဒေတွေအရပြည့်တန့်ချမှတ်ရမှာဖြစ်ပါတယ်ဒါမှလည်းအခုလိုချိုးဖောက်မှုတွေထပ်မဖြစ်ရအောင်ဟန်တားနိုင်မှာဖြစ်ပါတယ်ကျူးလွန်ချိုးဖောက်ခံရတဲ့သူတွေကိုလည်းထိုက်တင်တယ်လို့နင်းနာခြေတွေပေးရမှာဖြစ်ပါတယ်အခုလိုမျိုးရေးယူဆောင်ရွက်မှုတွေကိုအစိုးရကတာဝန်ယူလို့ဆောင်ပေးနိုင်ခြင်းမရှိရင်နိုင်ငံတကာကဆက်လက်တာဝန်ယူသွားရမှာဖြစ်ပါတယ
်မြန်မာအစိုးရအနေနဲ့အမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့စည်းလိုက်တာကိုကြိုဆိုလိုက်ပေမဲ့ဒီကော်မတီကိုဖွဲ့စည်းတဲ့နေရာဖွဲ့စည်းမှုလုံထုံးလုံနီးစတဲ့နေရာတွေမှာနိုင်ငံတကာစံနှုန်းနဲ့ကိုက်ညီမညီဆိုတဲ့ကိစ္စကိုမစ္စတာကင်နာနာကတန်တရားရှိတာတွေ့ရပါတယ်ဒါကြောင့်လည်းပဲဒီကော်မရှင်အနေနဲ့အထွေထွေညီလာခံကနေပြီးတော့အတည်ပြုခဲ့တဲ့ Paris Principle Paris အခြေခံဥပဒေသားအတိုင်းအမျိုးသားလူခွင့်ရေးကော်မရှင်တရားအနေနဲ့ရှိသင့်ရှိထိုက်လှုပ်သင့်လှုပ်ထိုက်ရမယ့်သတ်မှတ်ချက်တွေအတိုင်းဖြစ်ဖို့လိုအပ်မယ်လို့မစ္စတာကင်နာနာကအကြံပြုပါတယ်တရားရေးပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေတည်တည်သာသာမတွေ့ရတဲ့အပေါ်မှာလည်းစိုးရိမ်စရာဖြစ်ရတယ်လို့မစ္စတာကင်နာနာကမှတ်ချက်ပေးပါတယ
် I believe that the judiciary is neither independent nor impartial it also lacks capacity I am concerned
တရားရေးစနစ်ဟာလွတ်လပ်မှုလည်းမရှိသလိုဘက်လိုက်မှုတွေလည်းရှိနေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒါအပြင်တရားရေးစနစ်ကိုပြည်ပြောင်းဖော်ဆောင်နိုင်မဲ့အခြေခံစွမ်းရည်လည်းမရှိပါဘူးရာဇဝတ်မှုကင်းတွေကိုတကားပိတ်စစ်ဆင်းနေဆဲရှိတဲ့ဆိုတဲ့သတင်းတွေကြောင့်ကျွန်တော်စိုးရိမ်မိပါတယ်။ဒါအပြင်နိုင်ငံရေးကြောင့်ဖမ်းဆီးခံရသူတွေကိုစားရှင်းနေလိုက်ပေးချသူတွေကိုလည်းကြိုးကြောင်းမဲ့လိုင်စင်သိမ်းခြင်းခံခဲ့ကြရပါတယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်ပေးဖို့မြန်မာအစိုးရကိုကျွန်တော်တိုက်တွန်းလိုတာကတရားခံတွေရှင်းနေကိုစားပြုခွင့်ရရှိစေဖို့နဲ့ရှင်းနေတွေကိုလည်းသူတို့ရဲ့လုပ်ငန်းတွေမှာလွတ်လပ်စွာလုပ်ကိုင်ခွင့်ပြုဖို့ဖြစ်ပါတယ်။ဒါအပြင်ကျွန်တော်အရင်ကတင်ပြပြီးဖြစ်တဲ့တရားစီရင်ရေးစနစ်မှာတိကျလွတ်လပ်ခွင့်ရှိဖို့ဗမလိုက်ဖို့ကိုလည်းထပ်မံတိုက်တွန်းလိုပါတယ်အခုလိုလှုပ်ဆောင်နိုင်ဖို့တရားစီရင်ရာမှာတရားခံတွေရဲ့ခွင့်ရေးတွေကိုလေးစားပါနိုင်ငံရေးကျင်းသားတွေရဲ့အမှုတွေကိုစစ်ဆေးရာမှာတကားပိတ်မစစ်ဆေးဖို့တို့ပါဝင်ပါတယ
်ဒါပေမဲ့လည်းမကြာမီလပိုင်းအတွင်းမှာမြန်မာအစိုးရရဲ့လူခွင့်ရေးနဲ့ပတ်သက်လို့အလေးထားဆောင်ရွက်လာမှုတွေအပေါ်မှာတော့မစ္စတာကင်နာနာကအတိအမှတ်ပြုကြိုးဆိုပါတယ
် I am encouraged by the government's commitment to reformand the priorities set out by President Thein Sein which includes the protection of fundamental
မြန်မာအစိုးရကပြုပြင်ပြောင်းလဲဖို့နဲ့သမ္မတဦးသိန်းစိန်ရာထားကျင်ထားတဲ့ဦးစားပေးမှုတွေအတွက်ကျွန်တော်အားတက်မိပါတယ်အဲ့ဒီအထက်မှာအခြေခံလူခွင့်ရေးတွေကိုကာကွယ်ပေးဖို့တရားဥပဒေစိုးမိုးရေးကိုလေးစားဖို့တိကျပေးမလိုက်တဲ့တရားစီရင်ရေးစနစ်ဖော်ဆောင်မှုစသဖြင့်ပါဝင်ပါတယ်မကြာသေးခင်ကသမ္မတဦးသိန်းစိန်ကနေလွန်ငင်းချမ်းသာခွင့်ပေးခဲ့ပြီးလှုပ်ပေးခဲ့တဲ့ကျင်းသားတွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေပါဝင်ပါတယ
်။လာမယ့်ဂျားဖြတ်ယူကောက်ပွဲဟာဆူရသစ်အတွက်ဆန်းသက်ချက်တစ်ခုဖြစ်စေလိမ့်မယ်လို့မစ္စတာကင်နာနာကပြောပါတယ်။အထူးဖြစ်တော့ဒီဂျားဖြတ်ယူကောက်ပွဲမှာလွတ်လပ်မျှတဖို့အစုဖွဲ့အားလုံးပါဝင်ခွင့်ရဖို့လိုသလိုပဲဒီယူကောက်ပွဲမတိုင်ခင်မှာနိုင်ငံချင်းသားတွေလုံးဝမရှိဖို့လိုမယ်လို့လည်းမစ္စတာကင်နာနာကပြောပါတယ
်။ The continued detention of a large number of prisoners of conscience is a key concern to me and to the broader international community.
မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်ကျဉ်းချခံရသူတွေအများအပြားရှိနေဆဲဖြစ်တဲ့ဆိုတဲ့အချက်ကကျွန်တော်တို့ရောနိုင်ငံတကာအတွက်ပါအဓိကစိုးရိမ်မကင်းဖြစ်မှုပါပဲ။နိုင်ငံချင်းသားအလုံးကိုချက်ချင်းချွင်းချက်မရှိပြန်လုပေးဖို့အရေးကြီးပါတယ်။လာမယ့်ဂျားပြတ်ရွေးကောက်ပွဲကျင်းပချိန်မှာနိုင်ငံချင်းသားတွေအလုံးထောင်တွေထဲမှာမရှိသင့်တော့ပါဘူး
။ အခုလိုပြည်တွင်းမှာနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလုပ်နေတဲ့အချိန်မှာပဲတိုင်းပြည်နယ်စပ်တိုင်းသားဒေသတွေမှာလူခွင့်ချိုးဖောက်မှုတွေရှိလာတာကြောင့်ဒီချက်တွေကိုကြည့်မယ်ဆိုရင်လူခွင့်နဲ့ပတ်သက်လို့မြန်မာအစိုးရမှလှုပ်ရှားရတဲ့အများကြီးကြံ့နေသေးတယ်လို့မစ္စတာကနနာကယူဆပါတယ
် The ongoing tensions in ethnic border areas and conflict with some armed ethnic groups continue to engender serious human rights violations
နယ်စပ်ဒေသတွေမှာတိုင်းရင်းသားတွေနဲ့ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာလူခွင့်ရေချိုးဖောက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်အကြသားတွေကိုတက်ခိုက်တာတရားဥပဒေနဲ့သက်ဖြတ်တာလိင်ပိုင်းဆိုင်ရာကြမ်းဖက်တာတရားဥပဒေနဲ့ဖမ်းဆီးမှုတွေလူတွေအုံးမဲ့အိမ်မဲ့ထွက်ပြေးရတာတွေနေရာတွေကိုအတင်းအဓမ္မဒိမ့်ပိတ်တာတွေကလေးစစ်သားတွေအဓမ္မစုဆောင်းတာမျိုးအတင်းအဓမ္မလိုအပ်ပြီးခိုင်းစေတာပေါ်တာဆွဲတာတွေစသဖြင့်ပါဝင်ပါတယ်ဒါအပြင်မြေမြုပ်မိုင်းတွေကိုမြန်မာအစိုးရစစ်တပ်ကရောအစိုးရမဟုတ်တဲ့တပ်တွေကပါအသုံးပြုနေကြတယ်ဆိုတဲ့သတင်းတွေကျွန်တော်တို့ဆက်ရရှိနေပြီးတေဆုံးဒဏ်ရာရကြသူတွေလည်းအများအပြားရှိတယ်လို့သိရပါတယ
်မစ္စတာကနနာအနေနဲ့ဒီလာမယ့်မတ်လကုလသမဂ္ဂလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်ပြီးတော့အစဉ်ကစားပြန်လည်တင်သွင်းမှာဖြစ်ပါတယ်ဒါကြောင့်လည်းပဲဒီမတိုင်ခင်မှာသူ့အနေနဲ့မြန်မာနိုင်ငံကိုထပ်ပြီးတော့တွားရောက်စစ်ဆေးခွင့်ရဖို့မျှော်လင့်တဲ့အကြောင်းလေးပြောဆိုသွားပါတယ်ခင်ဗျာ